အင်ဒိုနီးရှားရဲ့အနောက်ဘက်ဆုံကမ်းခြေကိုရောက်လာခိုလုံနေကြတဲ့ရိုဟင်ဂျာတွေကိုသူတို့ယာယီခွန်နားရနေရကနေရွှေ့ပြောင်းပေးခဲ့ရတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဌာနကဗိုလ်ဒူးနေကပြောပါတယ်။ယာယီစခန်းတွေကနေကားနဲ့7မိနစ်လောက်သွားရတဲ့ဒေသန္တရအုပ်ချုပ်ရေးမှူးရုံးနောက်ဘက်ကဝင်းတဲ့ကိုရွှေ့ပြောင်းပေးခဲ့တာဖြစ်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးနေထိုင်နေကြတဲ့ရိုဟင်ဂျာတွေဟာနှစ်စဉ်ပေလပြင်းကိုဖျက်ဆီးပြီးမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားကြတာပါ။ဒါပေမဲ့မကြာမီလတွေအတွင်းအာချစ်ရောက်လာကြတဲ့ရိုဟင်ဂျာလေတွေနဲ့ယာယီခေါ်လို့ရစခန်းရောက်ပြီးသူတွေကိုဒေသခံတွေကပြန်ပြီးမောင်းထုတ်လာကြပါတယ်။အရင်ပတ်ကြာတာပတိနေ့တုန်းကပေါက်နေတဲ့ဒေဘော်ကနေရိုဟင်ဂျာဒုက္ခသည်69ယောက်ကိုအာဏာပိုင်တွေကကယ်တင်ခဲ့ကြပါတယ်။တခြား6ယောက်ကိုတော့ဒီရင်တရက်ကတငါတွေကကယ်တင်ခဲ့ကြတာပါ။လင်မမောက်ခင်ကလူ150လောက်ရှိပါတယ်လို့အကဲခါသူတွေကပြောကြပါတယ်။သူတို့ကိုချက်ချင်းဒီအဆောက်အုံဟောင်းထဲမှာထားခဲ့ပေမဲ့ဒေသခံတွေကအင်္ဂါနေ့ကဝင်ရောက်ပြီးထွက်ခိုင်းခဲ့ကြတာပါ။ရွေးရတွေပြုမှုပုံကလူမှုရေးရာဆိုးရတယ်လို့ဒေသခံတွေကပြောကြောင်း AFP သတင်းကဆိုပါလေခင်ဗျာ။